အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဟာနယ်မြေတွေမှာပါဆက်လက်အရှိန်ကောင်းနေတယ်လို့ဆိုရပါမယ်။စေုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးအဖွဲ့တွေရဲ့နှိမ်နင်းမှုတွေကလည်းနေရာနဲ့မှာပုံစံမျိုးစုံနဲ့ဖိနှိပ်လာကြပါတယ်။ဒီကနေ့မတ်လ10ရက်နေ့မနက်ပိုင်းမှာမြင်းကြံမြို့တပိတ်စစ်ကြောင်းကိုစေုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအတန်ဘုံ၊ငဲ့ရုံဘုံ၊ရာဘာကြီးတွေနဲ့တာမကကြီးတွေနဲ့ပါပစ်ခတ်ဖြိုခွဲခဲ့တာရှိပါတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီလိုပြစ်ခတ်ခံရတာကြောင့်မျက်လုံးအောက်မှာရာဘာကြီးထိမှန်တဲ့သူနဲ့ပေါင်ကိုကြီးထိမှန်ထုတ်ချင်းပေါက်တာမျိုးတွေလည်းရှိခဲ့တယ်လို့ဒေသခံတွေကဓာတ်ပုံမှတ်တမ်းတွေနဲ့ပြောပြကြပါတယ
်။ချင်းကဖြစ်တယ်ပေါ့နော်။မြောက်မှန်နဲ့ပြောက်ကကြတော့ကျတော့မျက်လုံးသူရာဘာကြီးဖြစ်တယ်။ပြောက်ကကျတော့ညာပေါင်ဖို့ပဲညာပေါင်ရတယ်တော့ပေါက်တော့တယ်ကျင်းချီပါတော့အခုတော့ကဖန်ကြီးခံရတာကိုကြတော့မကြားဘူးသူတွေဒီလေကောင်းမသားအဲကြတော့နှစ်ချောက်လမ်းတော့ဆင်းတယ
်ထိခိုက်သွားတဲ့သူတွေကိုလုံခြုံတဲ့နေရာမှာစေကုတပေးနေတယ်လို့ပြောပါတယ်ဖန်ကြီးခံရသူတွေနဲ့ပတ်သက်လို့ကတော့တရင်ချက်လက်အတိအကျမရနိုင်သေးပါဘူးပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာကိုရဲနဲ့စစ်တပ်အင်အားတရာနီးပါးကလူစုခွဲခဲ့တာဖြစ်ပြီးတော့ဆန္ဒပြတာမှာလူစုခွဲဖို့သတိပေးမှုတွေအစစ်အစစ်လှုပ်ဆောင်တာမရှိဘဲအကြမ်းဖက်ဖြိုခွင်းခဲ့တာလို့ဒေသခံတွေကပြောပြပါတယ်။နောက်ထပ်ဖြိုခွဲခံရတဲ့နေရာကတော့မကွေးကအထက်ကနေကျောင်းသားမှာဖြစ်ပါတယ်။အတန်ဘုံ၊မြက်ယူဘုံတွေတုံးပြီးလူစုခွဲခံနေရတယ်လို့မကွေးဒေသခံတဦးကပြောပြပါတယ
်။ဒီရွာကြီးရက်ွက်ခေါ်တာပေါ့ဗျာ။အဲဒီမှာဟိုကလေးတွေဆန္ဒပြတယ်ဖြိုခွဲတယ်ပေါ့။ပြင်လိုက်ဆန်းတယ်ပေါ့။ဆက်ဆန်းပြီးတော့အမအူကျွန်တော်တို့ဒီရောင်စုံမြစ်တာလူမှုကယ်ဆယ်ရေးအသင်းရှိတယ်။အဲဒီထဲမှာကလေးတွေပုန်းနေတယ်ဆိုပြီးတော့ဝယ်ရှာတယ်ပေါ့။အဲ့ဒါပြီးတော့တခါကျွန်တော်တို့ဒီအာသာကနေတော့မှကျွန်တော်အတန်ဘုံပါလို့လူလူဘာကြီးပါညာဖြစ်တာတော့မကြည့်ဘူး။အဲ့ဒါအဲ့ဒါမှစိတ်မိနေတော့တခါအောင်ပြေလာရက်ွက်သက်ကဆက်ပြီးတော့ပြန်ပြီးတော့ဟောလို့တာပေါ့။တော်တော်တပိတ်တဲ့ကျောင်းဆက်ဆွတ်လာပေါ့အဲ့ဒါမှအဲ့ဒါမှလည်းဟိုရွာတိပတ်မှာ9ရောက်တော့ဆန်းသွားတယ်။အောင်မြတာတော့ကလည်း3ရောက်ဆန်းသွားတယ်ပေါ့။အဲပရိယဘွဲကဆန်းမခံပါဘူး။ကျောင်းကျောင်းနဲ့ပြန်ဆုံသွား။ဒီမှာဟွာရှော်ရာကျွန်တော်တောင်းစီချောင်းမှာကျွန်တော်ထောင်းအစ်စ်ပေါ့အဝေးထောင်းအစ်စ်ရှိတယ်လေ။အဲ့ဒီလိုပဲအကုန်ခေါ်သွားတာပေါ့။ဆန်းနေမှလည်းမထောင်းဘူး။အဲ့မှာပဲရှိတယ်။သူပေါင်း60ကျော်တော့ရှိနေတာပါ။
နောက်ထပ်နေရာတစ်ခုကတော့တီဘောဖြစ်ပါတယ်။မနေ့ပိုင်းတော့ကတီဘောမြို့မဟာမြတ်မုဏိဖျားကြီးရဲ့ကျောင်းရှိမှာဆရာနာသိန်းစန့်ကျင်ဆန္ဒပြနေသူတွေဟာတနက်ပစ်ဖောက်ပြီးဖြိုခွဲခံရပါတယ်။ဒါမဲ့ထိခိုက်ဒဏ်ရာရတာတော့မရှိခဲ့ဘူးလို့သိရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာတပိတ်ဆဖို့လူစုနေတော့မှာရဲတပ်ဖွဲ့ကမြက်ယူဘုံအတန်ဘုံနဲ့ရာဘာကြီးတွေအသုံးပြုပြီးတော့ဖြိုခွဲခဲ့ရမှာတော့ရာဘာကြီးထိမှန်ပြီးဒဏ်ရာရခဲ့သူတဦးရှိခဲ့ပါတယ်။မန္တလေးတိုင်းတရဝူးမြို့နယ်မှာတော့ဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲမှာတိကျဖြိုခွင်းမှုတွေရှိခဲ့လို့လက်ရှိမှာတော့ရာဘာကြီးထိမှန်ဒဏ်ရာရသူက၃ယောက်ရှိပါတယ်။ဒီကနေ့မှာတော့ပကံမြောင်ဦးဘက်မှာအာယုံမတက်ခင်ကလေးကအာယုံဦးတပိတ်လို့နာမည်ပေးထားပြီးတော့မိုးမလင်းခင်မှာပကံလူလူကတပိတ်ဆင်နွှဲခဲ့ကြတာလည်းရှိပါတယ်ရှင်။